မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဝင်ရောက်ညှိနှိုင်းဆွေးနွေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကိုစားပေါ်သူ့ရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်မစ္စတာဂမ်မာရီကလည်းမြန်မာနိုင်ငံကိုမနေ့ညနေပိုင်းကရောက်ရှိလာပြီးဆိုတော့သူ့ခရီးစဉ်နဲ့ပတ်သက်လို့ရောလှုပ်ရှားသူတွေဘက်ကဘလောက်ထိမျှော်လင့်ထားကြသေးလဲသိတဲ့လောက်ဆက်ပြီးပြောပြပေးပါအောင်ရှင်
လနမဲ့ညင်းကြံတဲ့မြစ်တာပို့ဆူတောင်းနေတဲ့တန်ဃာတွေចောင်းသားတွေကိုအကြံပန်းပစ်ခတ်နှိမ်နှင်းရိုက်နှက်တာတွေကြောင့်ဘလို့မှကိုယ့်ရဲ့ဆန္ဒတွေထုတ်ဖော်ပြသခွင့်မရှိတဲ့အဆုံးဒီလူတွေကတော့ကုလသမဂ္ဂနဲ့ပြည်ပကိုမျှော်ကိုးကြတာဆန်းတော့မဟုတ်ပါဘူးမနက်လာကြီးဒါကြောင့်လည်းပဲဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့အတွင်းမှုကျုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mr. Gambari ကိုမြန်မာနိုင်ငံကိုဆစ်လိုက်တယ်ဆိုတဲ့သတင်းကြားကြခြင်းပဲသွားရှင်တွေကတော့ကျွန်တော်တို့ရိစီကိုဖုန်းဆက်စားရပြီးတော့မေးကြဆိုကြသူတွေအားတက်ကြပါတယ်အများမျှော်လင့်နေတဲ့ဒီမစ္စတာဂမ်ဘာရီကတော့မနေ့ညနေပိုင်းကမြန်မာနိုင်ငံကိုဆက်ရောက်ပြီးတော့နေပြည်တော်ကိုတိုက်ရိုက်ထွက်ခွာသွားပြီလို့သတင်းတွေရပါတယ်။မစ္စတာဂမ်ဘာရီတက်ခိုမယ်လို့မျှော်လင့်ရတဲ့ဒီဆူလီနာက Traitor Hotel ရှိမှာဒီမနေ့ကတော့ဒီဆန္ဒပြဖို့အတွက်လှုပ်ရှားသူတွေကကြိုးစားခဲ့ပါသေးတယ်။ဒါပေမဲ့လည်းအနော်ထားလမ်းမပေါ်မှာပဲဒီလုံခြုံရေးတပ်တွေနဲ့တွေ့ပြီးတော့ရှေ့မတိုးနိုင်မဲ့လူစုခွဲခဲ့ရတယ်လို့ဒီဆန္ဒပြလှုပ်ရှားသူចောင်းသားတူကပြောပါတယ်။မစ္စတာဂမ်ဘာရီဟာနေပြည်တော်ကိုရောက်သွားပြီဆိုတော့ဒီစစ်ဆေးရဘက်ကတာဝန်ရှိသူတွေနဲ့မနေ့ဖြန်မှာတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။ရခင်ထုံးစံတိုင်းပဲအတိုက်ခံခေါင်းဆောင်တွေနဲ့တွေ့နိုင်မတွေ့နိုင်ဆိုတာအတိအကျမရှိသေးပေမဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့သူတို့နဲ့တွေ့ဆုံနိုင်မယ်လို့မျှော်လင့်ထားပါတယ်။ Energy ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက view ကိုခုလိုပြောခဲ့ပါတယ်
။အဖွဲ့ချုပ်စည်းစီတော်လည်းကောင်းအဖွဲ့ချုပ်ခေါင်းဆောင်တော်ဆန်းစုကြည်နဲ့လို့ကောင်းတွေ့ပြမယ်လို့ကျွန်တော်တို့တော့မျှော်လင့်။ Mr. Kamri ရဲ့ခီးစဉ်ဘယ်လောက်ထိအောင်မြင်မလဲဆိုတာနဲ့ပတ်သက်ရင်တော့ကျွန်တော်လိုရင်းပြောရလို့ရှိရင် Mr. Kamri ကကုလသမဂ္ဂရဲ့ဝန်ထမ်းတူပါဝန်ထမ်းတူအနေနဲ့အောင်ရွက်နိုင်ဖို့ဒီမန်းလုံနိုင်ဖို့အမိတ်ပေးနိုင်ဖို့အနားလည်းမရှိပါဘူးသို့တော်လည်းပဲလက်ရှိဖြစ်ပေါ်နေတဲ့ international community ကဒီအားကြောင့်ကျွန်တော်တို့တစုံတရာတော့ညှိနှိုင်းနိုင်တယ်လို့ကျွန်တော်တို့အကောင်းဘက်ကမြင်ပါတယ်ဖြစ်နိုင်ရင်တော့ binding resolution ကျွန်တော်တို့လုံခြုံရေးကောင်စီကအားမျိုးကတော့ဟိုထိရောက်မှာပါအဲ့ဒါမရနိုင်သေးဘူး Russian တို့ကဗီဒီယိုလုပ်နေတယ်အချိန်မှာအခုလိုနိုင်ငံတကာအတိုင်းဝိုင်းတွေကလွှမ်းမိုးမှုကလမ်းကြောင်းပေါ်ရောက်တဲ့အဖြစ်မျိုးတော့ဖြစ်နိုင်တယ်လို့ကျွန်တော်တို့အဲ့လိုမျှော်လင့်ပါတယ
်။ Mr. Gambari အနေနဲ့ရန်ကုန်ကိုဘယ်တော့ပြန်ရောက်မလဲဆိုတာမသိရပေမဲ့လို့မြန်မာနိုင်ငံမှာသူဟာနှစ်ရက်ကြာနေသွားမယ်လို့သတင်းတွေအရသိရပါတယ်။88မျိုးဆက်ကျောင်းသားတွေကလည်းဒီကုလသမဂ္ဂအတင်းမှုကျုပ်ထံကိုတည့်စာရေးသားခဲ့တာရှိတော့ဒီတန်းရှောင်နေရတဲ့ခေါင်းဆောင်တွေကိုတွေ့ဖို့ထားအဖမ်းဆီးခံရတဲ့သူတို့ခေါင်းဆောင်တွေကိုတော့ Mr. Gambari အနေနဲ့တွေ့ဖို့လိုတယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကလည်းမျှော်လင့်လျက်ပါတန်ခါတပေါင်းစုကကိုရောတပားကတော့ဒီမစ္စတာဂမ်ဘော်ရီရဲ့အခုခီးစဉ်ဟာရခင်အခေါက်တွေထက်ပိုပြီးတော့တိောက်ဖို့လိုတယ်လို့အခုလိုမျိုးသူ့ရဲ့ဆန္ဒကိုမိန့်မှာပါတယ်
။ဒါကိုခေါက်တွေလိုဒီလိုလာပြီးတော့ဗောနော်အေးချမ်းချမ်းပဲမြင်ကျင်တယ်အေးချမ်းချမ်းပဲဆောင်ရွက်ပါလို့ဒီလိုပြောဝါယုံတယ်တော့ဦးဇင်းတော်ကတန်ခါတပေါင်းစုကတိတ်ပြီးတော့ပြည်သူလူထုကလည်းတိတ်ပြီးတော့မကြိုက်ကြဘူး။ထိထိမိမိဗောနော်ငါးပါးဆစ်ဆိုးရကိုတန်ခါတဲ့ပြည်သူလူထုကိုမတရားမနှိမ်နှင်းဖို့မျိုးသားပြန်လည်တင်းညက်ရေးအဓိကဗောလိုလားတယ်ပေါ့အဲ့ဒါကိုလည်းပြောပြဖို့နိုင်ငံရေးကျင်းသားတွေရဟန်းတန်ဃာတွေကိုလွတ်ပြဖို့အဲ့ဒါကိုလည်းလိုရတကယ်လို့ဖြစ်နိုင်မှာဆိုလို့ရှိရင်ကုလသမဂ္ဂငြိမ်းချမ်းရေးတပ်တွေပေါ့ငြိမ်းချမ်းရေးတပ်တွေမြန်မာပြည်ကိုလွတ်ပြဖို့အဲ့လိုပြောချင်ပါတယ
်မစ္စတာဂမ်ဘာရီအနေနဲ့ခုလိုမျိုးမြန်မာနိုင်ငံကိုအများဆုံးလာရောက်ခွင့်ရတာဟာလုံခြုံရေးကောင်စီကြောင့်လည်းဖြစ်နိုင်တယ်လို့ပဲတရုတ်ဖီးအားကြောင့်လည်းဖြစ်နိုင်တယ်လို့ယူဆပါတယ်မစ္စတာဂမ်ဘာရီကိုမြန်မာနိုင်ငံပြန်လွတ်ဖို့ဒီကုလသမဂ္ဂအတွင်းမှုချုပ်ကစီစဉ်တာကိုပြည်ကလေးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာကောင်စီဝင်တွေကတခဲနဲ့တဲထောက်ခံခဲ့တာပါတရုတ်နိုင်ငံကိုယ်စားလှယ်ကဆိုလို့ရှိရင်ဒီမစ္စတာဂမ်ဘာရီဟာမြန်မာနိုင်ငံကိုဖြစ်နိုင်သမျှမြန်မြန်ရောက်သွားဖို့သူတို့အနေနဲ့ဆန္ဒရှိတယ်လို့ထုတ်ဖော်ပြောခဲ့ပါတယ်ဒါကြောင့်လည်းဒီတစ်ခါမစ္စတာဂမ်ဘာရီရဲ့ခီးစဉ်ဟာအရင်ခောက်တွေနဲ့တော့မတူဘဲနဲ့နိုင်ငံတကာရဲ့ဩစာပါတဲ့ကုလသမဂ္ဂကိုယ်စားလှယ်ရဲ့ခီးလို့ပြောရင်ရပါတယ်ဒါပေမဲ့လည်းဒီနိုင်ငံတကာရေးခင်းတွေကိုကုလသမဂ္ဂအနေနဲ့ကန့်ကွက်နေသလိုပါကုလသမဂ္ဂဆိုတာကဒီမိုကရေစီအစိုးရတွေရောအာဏာရှင်အစိုးရတွေရောနိုင်ငံအစိုးရတွေအားလုံးကိုကုစားပြုရတဲ့အဖွဲ့ဆိုတော့ဒီအလင်းများဆိုသလိုတော့မြန်မာနိုင်ငံပြည်ထောင်စုကိုကုစားဖို့မလွယ်ပါဘူးအခုတော့မှဒီပြည်ရင်းလှုပ်ရှားမှုကြီးတွေဖြစ်လာလို့ပဲဒီတရုတ်ရောအာဆီယံရောကုလသမဂ္ဂရောမစ္စတာဂမ်ဘာရီကပါမနေတာမနဲ့မြန်မာနိုင်ငံကိစ္စကိုချက်ချင်းဆိုသလိုအရေးယူပြောဆိုလာတယ်လို့ပြောသွားပါမှန်းနေလား
ဟုတ်ကဲ့ကျေးဇူးပါပဲကိုသားညုံ